2019ခုနှစ်မှာမြမစီဝါရေးရဲ့အဓိကမောင်းနှင်အားဖြစ်တဲ့စိုက်ပျိုးရေးထွက်ကုန်လေးပြပတင်ပို့မှုမှာအခက်တွေ့ရတဲ့နှစ်ဆိုရင်လည်းမမှားပါဘူး။စိုက်ပျိုးရေးအဓိကထွက်ကုန်စံတင်ပို့မှုမှာဘင်္ဂလားဘက်ရောတရုတ်ဘက်ပါတင်ပို့နိုင်ရေးအခက်တွေ့နေကြရတဲ့အထက်အာဖရိကကိုပို့တဲ့မြမဆန်ကလည်းစားသုံးရန်မသင့်ဆိုပြီးဖြတ်စည်းခံခဲ့ရပါတယ်။နောက်တရုတ်ဝယ်လက်ကိုအားကိုးရတဲ့စိုက်ပျိုးရေးသီးနှံတွေမှာလည်းတရုတ်ဈေးကွက်ကအချိုးအကွေတစ်ခုကိုပြောင်းလဲလာနေပါပြီ။2019ခုနှစ်အတွင်းကုန်သွယ်ရေးထူးခြားဖြစ်စဉ်တွေနဲ့ရှေ့မှာရင်ဆိုင်ရမယ့်စိန်ခေါ်ချက်တွေကိုစုစည်းပြီးနှစ်ချုပ်အစီအစဉ်ဖြစ်တဲ့ဒီသတင်းမရဲ့စီးပွားရေးခန္ဓာမှာမတ်သိန်ကြီးထိုက်တင်ပြထားပါတယ်။
2019ခုနှစ်အတွင်းမှာတော့ပြည်သူတွေအများစုမှီခိုကြတဲ့စိုက်ပျိုးရေးလုပ်ငန်းကရေးခွင့်မရရမှုပိုပြီးပေါ်လွင်ခဲ့ပါတယ်။စံအကြောင်းကစပြီးပြောရမယ်ဆိုရင်တော့ဘင်္ဂလားဒေ့ရှ်ဘက်ကမြန်မာစံကိုအခွန်သုံးစာတိုးပြီးတော့ကောက်ခဲ့တာကြောင့်နေဆက်ဖြတ်ကျော်စံတင်ပို့မှုဖြတ်သွားပါတယ်။ဒါက2019ခုနှစ်မှာထူးထူးခြားခြားနေဆက်ကုန်သွယ်ရေးထိခိုက်မှုဖြစ်တယ်လို့ရခိုင်ပြည်နယ်စစ်တွေအခြေဆိုင်စမ်းသပ်လုပ်ငန်းရှင်ကြီးတို့ဖြစ်တဲ့ဦးတန်းဝင်းကပြောခဲ့ပါတယ
်။မင်းကြီးကကျွန်တော်တို့ဒီ2016 2016 ကျော်လောက်ရောက်ခဲ့ရပါတယ်။ကျွန်တော်တို့ဒီရခိုင်ပြည်ကနေပြင်လေ။အခုကကျွန်တော်တို့ဘင်္ဂလားဒေ့ရှ်ကဒီလုံကကျွန်တော်တို့အိတ်ကိုအခွင့်အရေး4000လောက်အခွင့်အရေးကောက်ပါတယ်။အခုချိန်မှာသူတို့အိတ်ကို1000ခွေးအခွင့်အရေး2000ကောက်လိုက်ပါတယ်။ကျွန်တော်မြန်မာနိုင်ငံကလာရခဲ့ပါလေအဲ့တော့အိမခတဲ့အိကိုမှကျွန်တော်တို့2000တကယ်ရှိသေးဟာကို1000ခွေးကောက်လိုက်ရင်ကျွန်တော်တို့ကိုမပို့နဲ့လို့ပြောတာနဲ့သူတို့အတူတူပါပဲ
ဟုတ်ကဲ့ပါခင်ဗျ
အဲ့တော့ကျွန်တော်တို့ဘင်္ဂလားဒေ့ရှ်ကိုလေပို့တာအကြောင်းဝေကရက်တက်နေပါလေတတိပတ်လို့ပါလေ
ရခိုင်ပြည်နယ်မှာကဒေသတွင်းကနေမွတ်စလင်တင်ချီပြီးဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခဲ့ရတဲ့ခရက်ကြောင့်မြန်မာဘင်္ဂလားဒေ့ရှ်နေဆက်ကုန်သွယ်ရေးမှာနောက်ထပ်အထိနာတဲ့အချက်ကတော့ဘင်္ဂလားဒေ့ရှ်ဘက်ကမြန်မာကုန်သည်တွေနေဆက်ဖြတ်ကျော်ဝင်ရောက်မှုကိုတားမြစ်လိုက်တာပါမြန်မာဘက်ကကုန်ပစ္စည်းတွေကိုဘင်္ဂလားဒေ့ရှ်ဘက်တင်ပို့ခွင့်ရှိပေမဲ့လို့ကုန်သည်တွေကိုယ်တိုင်သွားခွင့်မရှိပါဘူးဒါကြောင့်ဘင်္ဂလားဒေ့ရှ်မှာလူယုံရှိမှလူခံရှိမှကုန်သွယ်ရေးလုပ်လို့ရတဲ့အခြေအနေကိုရောက်နေပါတယ်တစ်ချိန်တည်းမှာပဲတရုတ်နေဆက်ကနေစံတင်ပို့မှုကလည်းလုံးဝရပ်သွားပါတယ်မူဆယ်ဆန်စပါးကုန်စည်တန်းရဲ့ဒုတိယဥက္ကဋ္ဌဦးချမ်းသာဦးက2019ခုနှစ်ဦးစံတင်ပို့မှုအခြေအနေကိုအခုလိုပြောခဲ့ပါတယ
်။ကျွန်တော်တို့အရင်ကျွန်တော်ကဖော်မဖြစ်တယ်သူတို့ကအဆောင်လည်းပေါ့နော်။အဲအခုကျတော့အဒီနေဆက်ကိုကျက်လိုက်တဲ့အတွက်ကိုကျွန်တော်အနေနဲ့တော့အရင်နှစ်တွေနှစ်တွေအထက်တော်လေးအလုပ်ကျက်သွားတယ်ပြီးတော့ဟိုဆက်တဲ့နှုံနေသွားတယ်ပေါ့နော်။ဟုတ်အဲ့ဒီတော့ကိုအခုဒီ formal ဖြစ်အောင်လို့လုပ်နေတဲ့သဘောတရားမျိုးပေါ့
တရုတ်ယူနန်ပြည်နယ်နဲ့မြန်မာကြားနေဆက်ကုံသွဲရေးကနေကုံစီချင်းဖလှယ်တဲ့ဘာတာစနစ်နဲ့စံတင်ပို့နိုင်ဖို့လဲစ조사ခဲ့ကြပါတယ်ကုံပစ္စည်းချင်းဖလှယ်တဲ့စနစ်အရယူနန်ပြည်နယ်ထုတ်ကုန်နေတဲ့မြန်မာစံလဲလှယ်ကုံသွဲဖို့ဖြစ်ပါတယ်တရုတ်ဘက်ကိုတရားဝင်တင်သွင်းခွင့်ရဖို့조사နေတဲ့အချိန်မှာပဲမြန်မာစံအတွက်နောက်ထပ်အထင်အရှားတစ်ခုကတော့အာဖရိကနိုင်ငံတစ်ခုဖြစ်တဲ့ Ivory Coast မှာမြမဆန်တန်ချိန် 18,000 ကိုစားသုံးရန်မသင့်ဆိုပြီးဖျက်ဆီးခံရတာကြောင့်မြမဆန်နာမည်ပျက်စရာဖြစ်ခဲ့ပါတယ်။နှစ်ကုန်ပိုင်းအထိမြမဆန်ကတော့ဝယ်လက်ရှာနေကြရစေအနေအထားမှာပဲရှိနေသေးပါ။နောက်စိုက်ပျိုးရေးထုတ်ကိုအများစုဖြစ်တဲ့တတိဝလံဈေးကွက်ကလည်းတရုတ်ဘက်ကိုအဓိကသွားနေရကနေ2019ခုနှစ်မှာတရုတ်ဘက်ကပိတ်ပင်ကန့်တမှုတွေကြောင့်အခက်တွေ့ခဲ့ရပါတယ်။တရုတ်ဘက်ကနတ်နတ်တီအဝယ်ရပ်လိုက်တဲ့အခြေအနေကိုမူဆယ်နေဆက်တတိကုန်စည်တိုင်းလုပ်ငန်းရှင်ဆိုင်းခင်မောင်ပြောပြတာကတော့
အခုပိတ်တာကဘဟုအစိုးရလက်အောက်မှာရှိတဲ့လူရဲ့အောက်ခွန်ဌာနကပိတ်တာဒါမှမဟုတ်လေသူကတရုတ်ဘက်က EQSIQ ခေါ်တော့ဘာသာသူရဲ့အရေးအသွေးထိန်းချုပ်ရေးနဲ့ယောဂါဓာတ်စီရေးပေါ့ကျွန်တော်ဘက်က FDA လို့မျိုးပေါ့နော်အစားအသောက်ထိန်းသိမ်းကုတ်ကဲရေးဌာနကပြည်ဝင်အစားအသောက်ထိန်းသိမ်းကုတ်ကဲရေးဌာနလို့ခေါ်အောင်နော်အဲ့ဒီကပိတ်လိုက်ပိတ်လိုက်တယ်ဆိုရင်အနေဒါဒါကတော့ကျွန်တော်ဆိုလိုတာအဲ့လိုမျိုးပိတ်မယ်ဆိုရင်လည်းကျွန်တော်ဒီကတင်ပို့တဲ့နာနတ်ကြီးတွေက ဒီဟာဘုဒ္ဓဆေးတက်ခြင်းတက်ပြန်များနေလို့လားစားတုံးရမသိလို့လားဆိုတော့အဲ့ဒါမျိုးလက်ခံလို့ရတယ်။တောက်လျှောက်ဟာနှစ်20 30လောက်ပြီးပို့နေတဲ့ပစ္စည်းတစ်ခုကိုရုပ်ရက်တဲ့လိုမျိုးသိပြီးတော့ခိုင်မာတဲ့အကြောင်းရင်းမရှိဘဲနဲ့ပိတ်တယ်လို့ယူဆရတယ
်။တရုတ်ဈေးကွက်ကိုတည်တည်ဝလံတင်ပို့နိုင်ရေးကတဆစ်ချူပြောင်းသွားတဲ့အနေအထားပါ။တရုတ်ဘက်ကိုတည်တည်ဝလံတင်ပို့ရေးကတရုတ်ဘဟုအစိုးရရဲ့အရေးအသွေးစစ်ဆေးအတည်ပြုချက်ရဖို့လိုအပ်နေပြီးတခြားနိုင်ငံတွေကတည်တည်ဝလံတွေနဲ့ဈေးကွက်မှာရှင်ပြိုင်လာကြရပါတယ်။ဒီနှစ်အတွင်းအရေးအသွေးပိုင်းတိုးတက်စေဖို့အမေရိကန်အပါအဝင်အနောက်နိုင်ငံတွေရဲ့ဤပညာအကူအညီတွေနဲ့လည်းဆောင်ရွက်လာနေပါတယ်။မြန်မာနိုင်ငံထောက်ပတ်တီစိုက်ပျိုးထုတ်လုပ်တင်ပို့ရောင်းချသူများအသင်းရဲ့တွဲဖက်အတွင်ရင်မှုကိုကျော်စိုးမင်းကအခုလိုပြောပြပါတယ်။
ဒီမှာကျွန်တော်တို့ထောက်ပတ်ဆိုရင်ဒီအမေရိကန် expat တွေကကျွန်တော်တို့2013လောက်တည်းကဖြင်းရလာပေးရပါဘူးနော်။ဖြင်းလာပေးတော့ကျွန်တော်အဲဒီတော့ thank you မစရဘူးဗျဒီတိုင်းရောင်းလို့ရနေရပါဘူးနော်။2015 16မှာစကားပြောလာတဲ့အချိန်မှာကျွန်တော်တက်သွားခြင်းမှာတက်ရတဲ့ကျွန်တော်တို့3ပေးပြီ။ဘာလို့ဆိုတော့ငါတို့ပတ်သက်ရှိလာပြီ။အဲဒီတော့ငါတို့ food safety ကိုနည်းနည်းအဓိကထားလာမယ်။နောက်နှစ်နှစ်မှာဆိုရင်မင်းတို့ food safety ကမကောင်းလို့ဆိုရင်ငါတို့နိုင်ငံနဲ့ဝင်ခွင့်မပေးနိုင်အောင်လို့ကျွန်တော်တို့သိပေးတယ်။ကျွန်တော်တို့တောင်တူထောက်ပတ်တောင်တူကတော့တနည်းနည်းနဲ့ပြန်ဆင်ပြေသွားလိမ့်မယ်လို့ကျွန်တော်တို့ယုံကြည်ရပါတော့
။မြမစိုက်ပျိုးရေးထွက်ကုန်လေးဈေးခွက်ရဖို့လုံးပန်းနေရတဲ့အချိန်မှာပဲနေဆက်ကုန်သွယ်ရေးအဓိကကျတဲ့ပြည်ထောင်စုလမ်းမကြီးတစ်လျှောက်2019ခုနှစ်ကတိုက်ပွဲတွေဖြစ်ခဲ့ပြီးလမ်းတရားတွေဖျက်ဆီးခံခဲ့ရတာကြောင့်လဲကုန်သွယ်ရေးမှာအထိနာခဲ့ရပါတယ်ရှင်။